တော်တော်ရှင်များရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးအချို့အကွေအပြောင်းလဲများစွာတွေမှာ2000ခုရွှေဝါရောင်တန်ခါလှုပ်ရှားမှုကြီးဟာကမ္ဘာကအတိအမှတ်ပြုရတဲ့သမိုင်းဝင်လှုပ်ရှားမှုကြီးတစ်ခုဖြစ်ခဲ့ပါတယ်မြန်မာလူအဖွဲ့အစည်းမှာဗုဒ္ဓဘာသာတန်ခါတော်တွေဟာဘာသာရေးမှသာမကပညာရေးလူမှုရေးစတဲ့နယ်ပယ်တွေမှာအရေးပါတဲ့အခမ်းကဏ္ဍကပါဝင်ခဲ့ကြတဲ့သမိုင်းတွေရှိခဲ့ပေမယ့်အခုလိုမေတ္တာတုတ်ကိုရွတ်ပြီးတော့မေတ္တာစေတနာနဲ့ပြည်သူလူထုအတွက်တိုက်ပွဲဝင်တောင်းဆိုခဲ့တာမြန်မာသမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်
ยาตาลุภาวาโยยะคามีวะตะเตติตานาเยเนสีหาลุโยสันโตตะเตติวะปัตตานิโตทุกขังทุกขังติโต
September မှာတန်ခါလှုပ်ရှားမှုကြီးဟာပြည်သူလူထုတွေရဲ့ခက်ခဲနေတဲ့စားဝတ်နေရေးနဲ့အကျက်အတဲတွေကိုဖြည့်ရှင်းနိုင်ဖို့အတွက်တန်ခါတော်တွေကတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အထက်ကတော့မတရားမှုကိုမြစ်တာနဲ့အကြမ်းမဖက်ဆန့်ကျင်တဲ့တိုက်ပွဲကြီးဖြစ်တယ်လို့88မျိုးဆက်ចောင်းသားកောင်းဆောင်ကိုကျင်မီကမှတ်ချက်ပေးပါတယ်။
ကျန်လာရှင်အကြံဖတ်မှုတွေကိုကျွန်တော်တို့ဒီမြေတားနဲ့ခံတိုက်တာပဲ။ကျွန်တော်မြေတားတို့မှာပါတဲ့အချက်၃ချက်ပေါ့။အဲဒီအချက်၃ချက်ကတော့ဒါကျွန်တော်တို့တုံ့ပြန်စီတိုက်ပွဲအတွက်အဓိကကြတဲ့အချက်တွေပဲ။အဲ့ဒါပါလဲဆိုတော့ဒီလုံလုံများစွာတတ်တော်ချမ်းသာကိုသိရပါလိမ့်။လူချင်းချင်းလက်ပါချင်းချင်းရပါလိမ့်။ချင်းချင်းချင်းပြည့်စုံရပါစေဆိုတော့အဲ့ဒါဟာဒီလိုစီရေးအတွက်အဓိကကြတဲ့ဒါကျွေးကြံတစ်ခုတိုက်ပွဲတစ်ခုပဲ။နော်အဲ့ဒီတိုက်ပွဲကလည်းအွန်လိုင်းနဲ့ဆိုတော့အဲ့ဒီအတွေ့အကြုံကျွန်တော်တသက်လုံးအမှတ်ရပါစီလားပဲကျွန်တော
်ရှင်ဝါရောင်တန်ခါလှုပ်ရှားမှုကြီးမစခင်အကျိုးလို့ပြောနိုင်တဲ့လမ်းလျှောက်ချီတက်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးကိုချင်းမီအပါဝင်73ယောက်ဖမ်းခံလိုက်ရပါတယ်အပြစ်မှာဖြစ်နေတဲ့ရှင်ဝါရောင်တန်ခါလှုပ်ရှားမှုကြီးဟာစစ်ကြောရေးမှာသူတို့ကြုံနေရတဲ့နှိပ်စက်တဲ့ဒဏ်တွေကိုကြံ့ကြံ့ခံရင်ဆန်ဖြတ်တန်းနိုင်ခဲ့တယ်လို့ကိုချင်းမီကပြောပါတယ်
ဒီကြက်တွေကျွန်တော်တို့ဖမ်းပြီးသွားပြီးထိန်းသိမ်းတဲ့ကာလမှာပဲစစ်ကြောရေးတွေကိုလည်းကာလမှာပဲသူတို့ဆက်တိုက်ရပြီလူလူရှောင်းမှုကပေါင်းဆက်လာပြီနောက်တော့တဖြည်းဖြည်းနဲ့ပါလဲဆိုတော့ထင်းသိမ်းခံတဲ့လူတွေတဖြည်းဖြည်းနဲ့ကျွန်တော်တို့ထင်းသိမ်းတဲ့နေရာပေါ့ကျွန်တော်ဒီညစဉ်ကျင်းအောင်ပြောလို့မနေတာပေါ့တတူပြီးတော့ရောက်လာတယ်အဲရောက်လာပြီးတော့သူတို့ကျန်တဲ့သတင်းတွေကျွန်တော်စက်တိုက်ကြရတာပေါ့အဲဒီမှာဒီခန်းစာနာတရားနေပြီးတော့စက်တင်ဘာ16ရက်နေ့ကိုနောက်ဆုံးအလားဝင်ပြီးတော့ဒီဘခုမှာအကြံဖက်ရှင်မှုနဲ့ပတ်သက်ပြီးတော့ဝန်ချတော့မှာပေါ့အဲခန်းစာနာတရားစိန်ခေါ်လိုက်ပြီးအဲ့တော့မှမလို့ဆိုရင်ဒါနိုင်ငံလုံးတိုင်းသားလည်းအလားဒီခန်းစာနာတရားနေပြီးတော့အဲဒီညနေညနေတက်ပွဲမှာဆိုလို့သတင်းညောကြားရတာပေါ့နော်အဲ့တော့ကျွန်တော်တို့အားရှိပါတယ်ပြောရမယ်ဆိုလို့ရှိရင်တော့ဒီမြန်မာတပ်မတော်ရေးတက်ပွဲဟာဒီရှူအောင်ဒေါ်လာကြီးဟာတန်ကားတော်တွေပါဝင်လာပြီးတော့ဒါတမူစီတောင်းဆိုမှုပေါ့တနည်းအားဖြင့်ညနေတဲ့လူဖွဲ့သူကိုညနေနေတောင်းဆိုမှုတာအမြင့်ဆုံးရောက်ခဲ့တယ်လို့အဲ့လိုကျွန်တော်မှတ်ချက်ပေးနိုင်ပါတယ
်နိုင်ငံရေးရည်တည်မှုတူညီခဲ့ကြတယ်လို့ဘဝကျင်ပေါ်တွေလည်းဖြစ်ခဲ့ပြီးတော့ဖူးစာဆောင်ခဲ့တဲ့ကိုချင်းမီရဲ့ဇနီး88မျိုးဆက်ចောင်းသူမန်နီလာတိုင်းကလည်းခင်မုန်းတဲ့အဖမ်းခံထားရတယ်လို့လသားအွေတမီးငယ်ကိုရင်ခွင်ပိုက်လို့ထွက်ပြေးတိမ်းရှောင်နေတဲ့အချိန်ကမေ့မရတဲ့သူ့ရဲ့အတွေ့အကြုံတွေကိုပြောပြတာကတော့
အဲတမီးလေးနဲ့ပထမကျမထွက်ပြေးတယ်ပေါ့နော်ဘက်လောက်ကြာတဲ့အခါမှာတော့အမတ်မထင်ပဲပေါ့နော်ကျမတို့နေတဲ့နေရာကိုအိမ်အောက်ကိုထောင်ဝိုင်းတာပေါ့နော်ထောင်ဝိုင်းတဲ့အခါမှာအဲ့အချိန်မှာကျမတို့ရဲဘော်ရဲဘက်တွေကျမတို့နဲ့အတူရှိနေပါတယ်ပေါ့အဲ့မှာတမီးလေးကလည်းရှိနေရှိနေတဲ့အချိန်မှာအားလုံးကပေါ့နော်ခလေးငုံတဲ့ဧဆိုတာနဲ့ကြားတာနဲ့ကျမတို့အားလုံးဖမ်းခဲ့ထိမယ်ပေါ့နော်အဲ့အချိန်မှာကျမသမီးလေးကိုလုတိုက်နေတဲ့အချိန်မှာသမီးမငူပါနဲ့နော်မေမေနဲ့တူတူနေချင်းမငူပါနဲ့ဆိုခလေးကိုလုတိုက်နေတဲ့အချိန်မှာအားလုံးကလည်းသမီးလေးကိုဝိုင်းပြီးတော့ရက်တောင်ဖတ်ပြီးတော့ကျမတို့အဲ့အခန်းချင်းလေးမှာအကုန်လုံးဆုပြီးတော့ပုံနေတဲ့အချိန်မှာလုံးဝသမီးလေးကလုံးဝအသက်မကြီးဘူးအဲ့အချိန်မှာသူတို့တွေအကုန်လုံးအောက်မှာတော့အကုန်လုံးရှာကြတယ်ပေါ့နော်ရှာတဲ့အခါမှာကျမတို့ကိုမတွေ့တဲ့အခါမှာသူပြန်ထွက်ပေါ့သမီးလေးကအတန်ထွက်ခဲ့မယ်ဆိုလို့ရှိရင်ကျမတို့ဒီတအုပ်စုလိုက်ကြည့်ပြီးပြီဆိုတော့ပြောပြတယ်ပေါ့နော်သမီးလေးကအရန်လိမ့်မှာပဲဆိုပြီးပြောပြတယ်ဒါပေမဲ့အဲ့ဒါနဲ့အတူအဲ့မှာကျမဆုံးဖြတ်ရတော့တယ်အဲ့မှာဘာလို့ဆုံးဖြတ်ရလဲဆိုတဲ့အခါကျတော့လုပ်ကိုဆက်လုပ်လာကျမရဲ့ခံစားချက်ဥစားပြန်ခံစားချက်ဥစားပြန်ဆိုကျမသမီးလေးနဲ့အတူနေမယ်အလုပ်ကိုဥစားပြရမယ်ဆိုသမီးကိုကျမခွဲရတော့မယ်ပေါ့နော်သမီးလေးကျမခွဲရတော့မယ်ဆိုတဲ့အတီမှာအားလုံးစိတ်မကောင်းကြဘူးပေါ့နော်ဒါပေမဲ့ကျမအဲ့မှာဆုံးဖြတ်လိုက်တယ်သူ့ကိုပြန်ပို့မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုကျမဆုံးဖြတ်လိုက်အဲ့တော့ရတော့ကျမဒီထွက်ပြေးတဲ့တစ်ချောင်းမှာတော့အရာကျွန်တော်တော်တော်အမှန်ရစရာဆိုတာထက်ဟိုကျမရင်ထဲမှာတော့မှကျောင်းရလေးရပါတော့ဆွဲထင်ပြီးကြံခဲ့တဲ့ကျောင်းရလေးပေါ့
ယုံကြည်ချက်ကြောင့်တိုက်ပွဲဝင်နေရတဲ့ဖခင်တယောက်အနေနဲ့ရောသမီးငယ်အတွက်စိတ်ဓာတ်တွေကိုဘယ်လိုပြင်ဆင်ခဲ့ပါသလဲ
ကျွန်တော်တို့ဒီမောင်နှံယောက်ကအိမ်အောင်ကြပြီးတဲ့အချိန်မှာနောက်ရင်ကျွန်တော်တို့ကအပြင်းတောင်တွေကိုပြောင်းဝင်ရနိုင်တယ်ဆိုတာကိုနေ့လုံးသိရှိနားလည်ထားတာပေါ့အဲ့တော့တကယ်လို့များကျွန်တော်တို့ကခလေးရခဲ့မယ်ဆိုရင်အဲ့ဒီခလေးရဲ့အခြေအနေကဘာဖြစ်နိုင်မလဲဆိုတော့ကျွန်တော်တစ်ဆက်တည်းစဉ်းစားပါတယ်။ပြောတော့ကျွန်တော်တို့ကတော့ဒီကျွန်တော်တို့တားတော်တော်တမီးတော်တော်ကောင်ပေါ့ကိုဝင်ရလာတဲ့အချိန်မှာတော့သူ့ကိုကျွန်တော်တောင်းပန်တာအခုရှိတယ်။ဘလို့တောင်းပန်ထားလဲဆိုတော့အဖေနဲ့မိသားမကြခင်မှာမင်းကိုထားခဲ့ပြီးဒါကြီးဖြစ်ဖြစ်ငါတို့ထွက်သွားရလိမ့်မယ်။အဲ့ဒီအချိန်ကြလို့ရှိရင်နားလည်ပြီးပါလားဆိုပြီးတော့ကျွန်တော်တကြီးရဲ့အဲ့ကိုဝင်ရှိနေတဲ့သူ့ရဲ့ဘိုက်ကိုကျွန်တော်ကန်ပြီးတော့ကျွန်တော်တောင်းပန်တယ်ဘူးပြည်ပြ။အဲ့ကျူပြီးတောင်းပန်တာပေါ့အဲ့တော့ ကျွန်တော်တမိပြောက်ရတယ်တမိလေးလာကြမှာကျွန်တော်တို့ကျွန်တော်ထိနေရတယ်ကျွန်တော်ညွှန်းရတယ်လို့လွတ်တိုင်းကျန်လာတယ်ဒီတမိကိုကျွန်တော်ရဲ့ဒါကစီခါစိတ်ကတော့ရှောင်းတင်းတင်းနဲ့လူလူရှောင်းမှုတွေပေါ်အောင်ဆောင်ရတယ်ပေါ့အဲ့ဒီကာလပြန်ပြီးစဉ်းစားကြည့်တဲ့ခါကျတော့ဟိုလူလူတယောက်နဲ့ဖက်ရင်တယောက်နဲ့အတူရတော့မတူလို့ဘူးပေါ့ဗျာဘလို့လဲဖြစ်ဖြစ်ကျွန်တော်တို့ကဟိုနိုင်ငံရေးကယုံကြည်ရကျွန်တော်တို့ကတစ်ဖက်မှာဟိုလက်မလျှော့ဘူးဇွဲမလျှော့ဘူးဆိုတော့လည်းအမှန်ချစ်ချင်ကောင်းတယ်လေပေါ့ဟိုလေးလာရဲ့ဆိုတာအကြီးတန်းတဲ့ရေဒါရင်ကိုကျွန်တော်မြင်နိုင်ကျွန်တော်စိတ်ထဲမှာပေါ်လာတိုင်းမှာစိတ်ကတော့မကောင်းဘူးဗျာဆိုညာလည်းအဲ့ဒါတွေကိုကျွန်တော်တို့ယူပြတဲ့ကြော်တော်မှုတွေကျွန်တော်ဖြည့်သိပ်ပြီးတော့ပဲနော်ကြော်တော်ရတာပေါ့
မြမလွတ်လပ်ရေးကျိုးပန်းစဉ်ကာလမှာဆရာတော်ဦးဥတ္တမဆရာတော်ဦးဝီဇာရတို့လိုအသက်ဆွန်သွားတဲ့ရဟန်းတန်ခါတော်တွေရှိပါတယ်1988ဒီမိုကရေစီအရေးတော်ပုံကာလကြီးမှာဆိုရင်လေရဟန်းပြူတမကဆိုပြီးတော့လူထုနဲ့အတူတန်ခါတွေပူပေါင်းတိုက်ပွဲဝင်ခဲ့ကြပါတယ်ဒါတွေဟာပြည်သူလူထုနဲ့ရဟန်းတန်ခါတွေတသားတည်းရှိခဲ့တယ်ဆိုတဲ့အကြောင်းကိုတက်တေပြခဲ့တာမို့ဒီအစဉ်အလာကောင်းကိုအလုံးဝိုင်းဝန်းထိမ့်သိမ့်ဖို့လိုမယ်လို့လည်းမန္တီလာသိန်းကဆိုပါတယ
်ရှေဝါရောင်တော်လန်ရေးမှာပြည်သူတွေဘက်ကနေမမမက်မက်ရက်တီပေးခဲ့တဲ့ဆရာတော်တန်ခါတော်မျိုးကိုပဲဘဲအချိန်ဘက်ကလောက်ပဲရောက်ရောက်ဒုဒုမြင်နာကိုကြည့်မယ်ဓမ္မနဲ့အဓမ္မမှာဓမ္မနည်းလမ်းချချလုံးဆောင်မဲ့လူဆိုလဲလူကိုမျိုးယဟန်ဆိုလဲယဟန်မျိုးပဲကျမတို့နိုင်ငံမှာအများကြီးပဲပေါ်ပေါက်လာစေချင်ပါတယ်နိုင်ငံရဲ့ပုံရိပ်လူမျိုးရဲ့ပုံရိပ်ကိုထိခိုက်မဲ့အကျိုးလုံးလုံးဆောင်ချက်များဟိုလဲလုံးဆောင်ချဖို့လဲမအနေနဲ့ဆန္ဒပေါ့နော်မိမိနိုင်ငံမိမိရဲ့လူမျိုးထိခိုက်မဲ့ပုံရိပ်တွေဆိုပုံရိပ်မဆိုအဲ့ဒါကပြည်သူရဲ့ဒဏ်ခတ်ခြင်းကိုခံရပါလိမ့်မယ်ကျမနဲ့အာဓမ္မမှာဓမ္မဘက်ကရက်တီပေးမဲ့ဆရာတော်တန်ခါတော်တွေအများကြီးပေါ်ထွန်းလာပါစေလို့ပဲဒီမှာဒီများနဲ့ဆန္ဒပြုပါရ
ရှင့်။ရှင်ပယ်အောင်လှုပ်ရှားမှုကြီးထဲမှာထူးခြားချက်ကတော့ယဟန်တန်ဃာတော်တွေဟာအစိုးရကိုပတ်တနိကုသနာကံကန့်ဆောင်ပြီးတော့တွန်းလှန်ခဲ့ကြတာပါ။ဒါဟာမြမတမိုင်းမှာပထမဆုံးဖြစ်ပါတယ်။ဒါပေမဲ့အခုအချိန်မှာအမျိုးသားရေးဝါဒီတချို့ကြောင့်မြစ်တာတရားနဲ့မတရားမှုကိုတွန်းလှန်လို့ရတယ်ဆိုတဲ့တမိုင်းမှေးမိန်မသွားဖို့လိုမယ်လို့လည်းကိုချင်းမီကပြောပါတယ်။
ကျွန်တော်တို့ဗုဒ္ဓဘာသာဆိုတော့မျက်စိမှာပြိပရာကျင်ရတာဗျ။ဆုံးရောက်ပြီဆိုတော့ဗုဒ္ဓဘာသာကိုဟုတ်ကုန်မဟုတ်တော့ဘူး။အဲဒီအဆုံးရောက်တွေကိုကျွန်တော်တို့ဗုဒ္ဓဘာသာကိုလည်းလက်ကိုမခံတော့ဘူး။အဓိကအပြင်ဒါကဗမာခြေခံလို့ဆိုတာနိုင်ငံရေးခြေခံတွေပဲ။ဒီအာဏာရှင်တွေရဲ့သဘောတရားရသူကသူတို့ရဲ့နောက်ဆုံးခန္ဓာဟာအလူသားရေးဘာသာရေးပဲ။သူတို့ကအာဏာကိုလွတ်လွတ်ရအောင်ဆိုရင်ဒီအလူသားရေးဘာသာရေးကိုသူကဆုတ်ကန်ပြီးတော့ဝါဒဖြန့်ချိနေတဲ့သူတို့အာဏာတည်မဲ့ရေးကိုလူတွေလုတာရှိတယ်။အဲတော့အခုဒီနေ့ပြောနေတဲ့ဒီအလူသားရေးဝါဒီဆိုတာလည်းတနည်းအားဖြင့်ပြောမယ်ဆိုရင်အာဏာရှင်တွေရဲ့လက်ကမ်းတုပ်တွေဖြစ်သွားတာပဲ။အာဏာရှင်ရဲ့အာဏာတည်မှုတွေဝန်ဝန်ကျူပန်းမိကြတယ်သူကပေါင်းနေဖြစ်သွားတာပဲကျွန်တော်နိုင်ငံတကာရောက်ခဲ့တဲ့အချိန်မှာကျွန်တော်ပြောပြကြတယ်ရှင်အောင်ဒေါ်လာရေးကာလာတော့ဟာတဲ့အဲ့ဝဝမြင်လို့ရှိရင်အဲ့နိုင်ငံသားတွေကပြီးတော့လဲဟုတ်ကိချင်းတော့သူစကြပြောကြဆိုကြတယ်တဲ့အဲ့ဒီဒီမှာကျွန်တော်တို့ဒီလူသားရေးဝါဒီအမိခံပြီးတော့ဗုဒ္ဓဘာသာကိုဖျက်ဆီးလိုက်တဲ့လူစုကြောင့်နိုင်ငံကမှယက်တရားတာတဲ့တန်ခါတော်တွေတက်ခတ်သွားတယ်တဲ့မလုံးုံတဲ့အကြည့်လူဖြစ်သွားတယ်တဲ့ကျွန်တော်တော်စိတ်မကောင်းပါလားနော်အဲ့တော့ဒီနေ့ကျွန်တော်တို့တိုင်းမှာလည်းဒါကြိုးစားနေပါတယ်ကျွန်တော်ပြည်သူကလည်းအဆောက်အအုံတွေဆိုတာလက်မခံပါဘူးနော်ဒီစီမှာအဲ့ဒီအဆောက်အအုံဆိုတာဒါဗုဒ္ဓဘာသာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဒီသိလာပါတယ်နော်အဲ့တော့ဒါကျွန်တော်တို့တို့ကိုသူတို့နောက်ဆက်စင်ခုံမှုကြော်လာတယ်နောက်ဆက်စင်ခုံမှုတစ်ခုဆိုတော့ကျွန်တော်အဲ့လိုသတ်မှတ်ပါတယ
်ရှီဝါယောင်တန်ကားလှုပ်ရှားမှုကြီးကအခုဆိုရင်10နှစ်ပြည့်ခဲ့ပါပြီဒီလှုပ်ရှားမှုကြီးဟာမြန်မာနိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့အတူအာဏာရှင်တွန်းလှန်ရေးအတွက်လူထုကိုအများကြီးအထောက်အကူပြုခဲ့တယ်ဆိုတာဘယ်သူမှငြင်းနိုင်မှာမဟုတ်ပါဘူးရှင်